ဒီကနေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအမေရိကန်နိုင်ငံမှာရှိတဲ့ပြည်နယ်50အနက်ဒီမိုကရက်ကိုယ်စားလှယ်လောင်းကိုမဲပေးမလား Republican ကိုယ်စားလှယ်လောင်းကိုပဲမဲပေးမလားဆိုတာမဆုံးဖြတ်ရသေးတဲ့ပြည်နယ်15ပြည်နယ်မှာတော့သမ္မတလောင်းနှစ်ဦးတို့ဟာနောက်ဆုံးအချိန်ထိမဲဆွဲလှုပ်ရှားနေကြပါတယ်အဲဒါကတော့ဒီ Swing States လို့ခေါ်တဲ့ပြည်နယ်တွေမှာအနိုင်ရဖို့သူတို့အတွက်အရေးကြီးနေလို့ပဲဖြစ်ပါတယ်အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာတွေကရောဘသူကိုမဲပေးဖို့ဆုံးဖြတ်ထားတယ်လဲဆိုတဲ့အကြောင်းစုံကိုဒေါ်လလတန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဒီစတဲ့ပေအမေရိကန်သမ္မတရွေးကောက်ပွဲကြီးမှာလူထုကပေးတဲ့ popular vote ရှိသလိုပြည်နယ်ကရွေးချယ်တဲ့အထူးကိုယ်စားလှယ်တွေပေးတဲ့ electoral vote လည်းရှိပါတယ်။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေအရရွေးကောက်ပွဲမှာအနိုင်ရရှိသူဟာ electoral vote ကဆုံးဖြတ်ပေးတာဖြစ်ပါတယ်။ electoral vote လို့ဆိုရမှာအမေရိကန်ပြည်ထောင်စုရဲ့ပြည်နယ်ပေါင်း50နဲ့မြို့တော် Washington DC ရှိအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်ကိုဆလိုတာဖြစ်ပါတယ်။အဲ့ဒီအထူးကိုယ်စားလှယ်တွေရဲ့အရေးအတွက်စုစုပေါင်းဟာ538ဦးရှိပြီးအောက်လွတ်တော်အမအရေးအတွက်435ဦးအထက်လွတ်တော်အမအရေးအတွက်102သွားပြီးကိုက်ညီတာဖြစ်ပါတယ်။သမ္မတလောင်းတူဦးအနေနဲ့အနိုင်ရဖို့ electoral votes တစ်ဝက်ဖြစ်တဲ့290ကိုရနိုင်ဖို့အရေးကြီးတာဖြစ်ပါတယ်။ဒေါ်လာဆယ်မှာတော့အမေရိကန်ဒီမိုကရက်နေမည်တွေမှာ Hillary Clinton က electoral votes 250ရှိမဲရမယ်လို့ခန့်မှန်းထားပြီး Republicanပက်ကဒေါ်နယ်ထရမ့်ကတော့158မဲရလိမ့်မယ်လို့တွက်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာ swing votes ဒါမှမဟုတ် battleground states လို့ခေါ်တဲ့ပေပုတ်ကိုကိုမဲပေးမယ်ဆိုတာကိုအပြတ်မဆုံးဖြတ်ရသေးတဲ့ပြည်နယ်15ပြည်နယ်ရှိတယ်လို့သတ်မှတ်ထားပြီးအဲ့ဒီပြည်နယ်တွေမှာအထူးသဖြင့်ပြည်နယ်ကြီးတွေဖြစ်တဲ့ Florida, Michigan, မြောက် Carolina, Ohio, Pennsylvania, Virginia အစရှိတဲ့ပြည်နယ်ကြီးတွေမှာအနိုင်ရဖို့ကအရေးကြီးတာဖြစ်ပါလေ။ဒါကြောင့်လေသမ္မတလောင်းနှစ်ဦးတို့အနေနဲ့အပြတ်အသတ်မဲဆွေလှူရှားနေကြတာဖြစ်ပါလေ။ Pennsylvania Swing Six မှာနေထိုင်တဲ့ဒေါ်ဖြူဖြူကိုအခြေအနေကိုမေးကြည့်ခဲ့ပါလေ
။ကျမကလည်းငိုရဲလေ Hillary Clinton ပေးမယ်ဆိုပြီးဆုံးဖြတ်ထားတယ်လေ။အဲ့တော့ကျမတို့သမီးသားစုလုံးပေါ့နော်။ကျမတို့အိမ်မှာရှိတဲ့မဲပေးလို့ရတဲ့လူတွေပေါ့နော်။အကုန်လုံးက Hillary Clinton မဲပေးဖို့ဆုံးဖြတ်ထားတယ်။နောက်ထပ်ကဟုတ်ပါတယ် Pennsylvania Swing Six ထဲမှာပါပါတယ်။ဒါပေမဲ့ Swing Six မှာပါပြီးမယ်လေ။မဲတွေလည်းနေကြတယ်။ Asian တွေလည်းနေကြတယ်။နောက်ပြီး Hispanic တို့နေတယ်။အဲ့လိုမျိုးနေတဲ့နေရာတွေမှာတော့ Hillary Clinton နိုင်မရှိတာပေါ့နော်။ Remind ကြတယ်ဒီ Disparate တို့ဆိုတော့ you know ဆက်ယူနေပါလိရှိခဲ့တာလေ။အခုတော့ဆက်ယူနေရမရှိဘူး။အဲ့အိမ်နေရာတွေမှာလူနေရလည်းနည်းနည်းတော့ကျဲတယ်ပေါ့နော်။အိမ်နေရာတွေမှာအဲဒေါ်နယ်ထရမ့်ကတော့မဲရဖို့ရှိတာပေါ့လေဒါပေမဲ့ဘာပဲပြောပြောဒီဒီကျမတို့ပြောတဲ့ဒီသူတို့ပြောတဲ့ North Eastern Corridor ပေါ့နော်အဲအဲဒီ Scranton ကနေစပြီး Philadelphia တောက်လျှောက်ဆိုမှာတော့ Hillary Clinton ကတော့အဲ့ဒေသတွေမှာတော့မဲရဖို့များတယ်အဲ့တော့ကျမဘာလို့ 33 times ဆိုတော့သူကငိုရေးကဒီသူခင်မောနှစ်ကြိမ်တိုင်တိုင်သမ္မတရွေးကောက်ပွဲလုပ်တဲ့ဟာရဲ့2008 Obama နဲ့လုပ်တဲ့တော့ဟာဟာရဲ့သူအတွေ့အကြုံတွေအများကြီးရှိတဲ့အတွက်ကြောင့်သူဒီရွက်ကောက်ပွဲအတွက်သူရမုံငွေတော့တော်တော်လေးကိုနော်စုဆောင်းနိုင်တဲ့သဘောရှိတယ်ဘလို့ swing state ဒီမှာတိအိမ်တဲ့တိအိမ်စင်တကားတွေခောက်တယ်တယ်လီဖုန်းနေဆက်တယ်ဆိုတာကျမတို့အိမ်မှာဒေါ်နယ်ထရမ့်ကနေတယ်လီဖုန်းဆက်တာတိတ်မရှိကျမထင်တာပဲဒီ Pennsylvania Democratic Party ဒီဝက်ပြန်ပြီးတော့ဟိုနော်သမ္မတလောင်းနေနဲ့လက်ခံမဲ့သဘောရှိပါတယ
် Virginia ပြည်နယ်ကလည်း swing state ဆက်မှာပါဝင်ပါတယ်ဂျီနီယာပြည်နယ်နေမက်ကီခိုင်ကတော့
Hillary Clinton မဲပေးမယ်လို့ဆုံးဖြတ်ထားတယ်။သူကအမျိုးသမီးဖြစ်တော့အမျိုးသမီးအရေးကိစ္စတွေအမျိုးသမီးအခွင့်အရေးတွေကိုပို့ပြီးတော့လုပ်မယ်လို့ယုံကြည်တယ်။တချို့တွေကတော့ Donald Trump ကိုမဲပေးမယ်လို့ဆုံးဖြတ်တယ်။သူကတက်ကိုပို့ပြီးတော့အင်အားချက်မဲ့ဟာမျိုးတွေဆိုပေမဲ့သူကသူတွေတိုင်းမှာစကားတွေပြောတဲ့အခါကျရင်သူကပုံမှန်လေးလေးမဲ့တချို့ကိစ္စတွေသူကပြောတယ်ညာပြောတဲ့ဟာမျိုးတွေမလုပ်ဘူးဆိုတော့တချို့တွေကအဲ့ဒီ Donald Trump ကိုကြိတ်ကြတယ်အိမ်ဒီမှာဆိုလို့ရှိရင် Trump ဆိုပြီးတော့ဆိုင်းမုတ်ကြီးတွေထောင်းထားတယ်အကြီးကြီးတွေထောင်းထားတယ်ကားတွေကိုသွားလို့ကြည့်လို့ရှိရင်လည်း Trump stick တွေကားမှာကတ်ထားတဲ့ဟာတွေကိုတွေ့ရတယ်ဆိုင်းမုတ်ကိုတိတိလေးတော့မဟုတ်ဘူးသုံးပေလေးပေလောက်ရှိတဲ့ဆိုင်းမုတ်ကြီးတွေထောင်းထားတယ်အိမ်ချမ်းရှိမှာ Democrat တွေကဒီနေရာ Trumpရဲ့နေမည်ဆိုတော့တို့ရဲ့စိုးရင်တော့ကျတော့အဲ့အိမ်နေအိမ်ကြီးတကားခောက်ပြီးတော့ဒီမိုကရက်ရဲ့ live view message စီးအောင်လာအရန်တိတတအရန်များတယ်ဘယ်လိုနိုင်မလဲဆိုတော့ရင်းတထိတ်ထိတ်နေတော့ဆောင်ကြည့်ရမှာပဲ
အမေရိကန်နိုင်ငံရဲ့45ဦးမြောက်သမ္မတအနေနဲ့ပထမဦးဆုံးသမိုင်းတင်မဲ့မြို့သမီးသမ္မတပဲဖြစ်မလားနိုင်ငံရဲ့အတွေ့အကြုံရှိပဲစီးပွားရေးလုပ်ငန်းရှင်ကြီးတူပဲသမ္မတဖြစ်လို့မလားဆိုတာကတော့မဲယုံတွေပိတ်ပြီးမကြမီမှာအဖြေထွက်ဖို့ရှိပါတယ်ရှင်